လက်နက်ကင်ပဋိပက္ခတွေမှာကလေးစစ်သားတွေအုံပြနေတဲ့မြန်မာနိုင်ငံအပါအဝင်၅နိုင်ငံကိုအမေရိကန်ပြည်ထောင်စုကစစ်ရေးအထောက်ပံ့တွေဆိုင်းငံ့ထားမယ်လို့ကြာသပတေးကကြေညာလိုက်ပါတယ်။ဗဟိုအာဖရိကသမ္မတနိုင်ငံရဝန္ဒါ၊ဆူဒန်၊စီးရီးယားနဲ့မြန်မာ၅နိုင်ငံကိုအမေရိကန်ရဲ့စစ်ရေးအထောက်ပံ့တွေပိတ်ပင်တဲ့ကြေညာချက်ဖြစ်ပါတယ်။ကလေးစစ်သားစုဆောင်းနေတာတွေကိုရပ်တန့်ကရပ်အောင်တွန်းအားပေးတဲ့အနေနဲ့အခုလိုစစ်ရေးအထောက်ကူတွေမပေးဘဲပိတ်ပင်ရတာဖြစ်တယ်လို့အာဖရိကရေးရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးလင်ဒါ ထောမတ်စ် ဂရင်းဖီးလ်ကပြောပါတယ်။ကလေးစစ်သားအုံပြနေကြတဲ့တချို့နိုင်ငံတွေကိုတော့အမေရိကန်ရဲ့အကျိုးစီးပွားအတွက်အခြေအနေအရကင်းလွတ်ခွင့်ပေးထားရတယ်လို့အမည်မဖော်လိုသူတာဝန်ရှိသူတယောက်ကပြောပါတယ်။ချက်တောင်ဆူဒန်နဲ့ယီမင်နိုင်ငံတွေကိုကင်းလွတ်ခွင့်ပြုထားရတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့နှစ်စဉ်လူကုန်ကူးမှုအစီရင်ခံစာကိုအခြေခံပြီးတော့ကလေးစစ်သားအုံပြမှုကိုစမ်းစစ်နေတာဖြစ်ပါတယ်။ဇွန်လကအစီရင်ခံစာအရ10နိုင်ငံထဲမှာကလေးစစ်သားကလေးစစ်သားအုံပြနေတယ်လို့ဆိုပါတယ်။စီရေးအထောက်ပံ့ပိတ်ပင်မှုကင်းလွတ်ခွင့်ကိုတော့အင်ဘျူရိုကသာခွင့်ပြုလို့ရတာဖြစ်ပါတယ်ရှင်။